ဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်ရဲ့နောက်ပိုင်းလုံခြုံရေးဆိုင်ရာအဆိုးဝါးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတာကြောင့်လာမယ့်၅နှစ်တာကာလအတွင်းမှာစစ်ရေးတည်ဆောက်မှုတွေလှုပ်ဆောင်ဖို့အသစ်ချမှတ်လိုက်တဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာနဲ့အညီလှုပ်ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကရှိတာကဒီကနေ့ဇန်နဝါရီလ23ရက်နေ့မှာပြောကြားလိုက်ပါတယ်။တစ်ချိန်နှဲမှာပဲတိုင်းပြည်အင်အားတောင့်တအောင်လူဦးရေတိုးဝှမှုနှုံကျဆင်းနေတာကိုပါကင်တွယ်ဖြစ်ရှင်းမှုဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒုတိယကမ္ဘာစစ်အပြီးချမှတ်ခဲ့တဲ့ကိုခုခံကာကွယ်ရေးမူဝါဒကိုပြောင်းလဲပြီးတော့တံပြန်တိုက်ခိုက်နိုင်ရေးပါပါဝင်တဲ့လုံခြုံရေးနဲ့ကာကွယ်ရေးအရေးပါတဲ့ပြုပြင်ပြောင်းလဲမှုတွေကိုဂျပန်ဝန်ကြီးချုပ်ကိရှိတာဦးဆောင်တဲ့အစိုးရကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာချမှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့ဂျပန်နိုင်ငံကတက်ဆင်ထားတဲ့ဒုံးကျည်ကြားဖြတ်တိုက်ခိုက်ရေးစနစ်ဟာတရုတ်နဲ့မြောက်ကိုရီးယားတို့ကလှည့်မြန်စွာထုတ်လုပ်နေတဲ့အစစ်မြင့်စစ်လက်နက်တွေကိုမရှင်နိုင်ဘူးလို့ဆိုပါတယ်။ဂျပန်အနေနဲ့တက်ကြွတဲ့တန်တမာရေးမူဝါဒကိုဦးစားပေးအစီအစဉ်တရအနေနဲ့ချမှတ်လုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီအစီအစဉ်အောင်မြင်ရေးအတွက်စီးရေးအရာလည်းကြောထောက်နောက်ခံပေးထားဖို့လိုအပ်တယ်လို့အခုနှစ်အတွက်လွှတ်တော်ညီလာခံအစမှာပြောကြားတဲ့အဖွဲ့မိန့်ခွန်းမှာဂျပန်ဝန်ကြီးချုပ်ကိရှိတာကထည့်သွင်းပြောကြားခဲ့ပါတယ်ရှင်။